ဒီကနေ့တွေ့ဆုံပွဲမှာအပြစ်ခတ်ရစေရေလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးဆိုတဲ့အချက်၃ချက်ကိုသူ့အနေနဲ့အဓိကဆောင်ရွက်သွားမယ်လို့
အာဆီယံအထူးတန်တမန်ကရှင်းလင်းပြောဆိုခဲ့ပါတယ်။အီယူအဖွဲ့တွေဘက်ကလည်းအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်ရေးအတွက်အလေးထားဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကတည်င်းပြဖို့ထားတာကိုကုသညုံကပြောပြမှာပါရှင်။မြန်မာရေးဆိုင်ရာအာဆီယံထူးတန်တမန်ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးပရက်ဆုံခုံးဟာအစီအလမ်းမှာရေးထိုးထားတဲ့တန်တာလက်နက်ကိုင်အဖွဲ့ခုနှစ်
သူ့အနေနဲ့ဆောင်ဖို့ရှိတဲ့အကြောင်းရှင်းလင်းပြောဆိုခဲ့တယ်လို့ EAO ကုလဖွဲ့ရဲ့ဒုတိယခေါင်းဆောင်ဒေါက်တာမရရာဇာလင်းက VOE ကိုပြောပါတယ်
အာရှစပယ်ရှယ်အင်ဗိုက်ဒါပြောတာကဒီမှာလုပ်ငန်းရှင်၃ခုပါတယ်ဆိုတာမျိုးကိုသူရှင်းပြပါတယ်အဲနံပါတ်၁ကတော့ပြည့်ခန့်ရဲ့ဆွေးရည်ကိုသူလုပ်မယ်နောက်ပြီးပြည့်လျှင်လူသားချင်းစာနာထောက်ထားမှုထပ်ပန်းရေးကိစ္စတွေကိုတကယ်ကိုလိုအပ်နေတဲ့ပုံစံတွေရှိရအောင်သူကြိုးပမ်းမယ်အဲပြည့်လျှင်နိုင်ငံရေးဆွေးနွေးပွဲပေါ်ပါလာဖို့တဲ့သူတောင်းပေးမယ်ဆိုတဲ့ EAO ၃ခုနဲ့သူလာတဲ့အကြောင်းတွေကိုသူကပြောပြပါတယ
် EAO အဖွဲ့ဘက်ကအဓိကဆွေးနွေးတဲ့အချက်ကိုလည်းသူကအခုလိုဆက်ပြီးတော့ရှင်းပြပါတယ
်ဒီနိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ကိုကျမတို့အញ្ញံကြိုးပမ်းနေကြတယ်ဆိုတာမျိုးကိုကျမတို့ကပြောတယ်ပြီးလို့ရှိရင်ကျမတို့ကဝင်းဝင်း policy ဖြစ်ဖို့ဆိုတာမျိုးကိုလည်းဥတည်ချက်တွေကျမတို့ရှိစေကြတယ်ဒါကိုလည်းကျမတို့နဲ့ ASEAN Environment ကသဘောထားတည်တာတွေရှိပါတယ်အားလုံးကိုရှုံပြီးတော့မှကြီးလိုက်တဲ့အခါမှာကျမတို့ကတက်ဆိုင်သူအားလုံးနဲ့တွဲဆုံမျိုးကိုကျမတို့ကကြိုးပမ်းမယ်ပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲအထင်ကြီးတစ်ခုဖန်တီးလာဖို့တွဲသင်တွဲထိုက်တဲ့လူတွေနဲ့အားလုံးတွဲဖို့နိုင်ငံလုံးအတိုင်းအတာအပြင်ငင်းချမ်းရေးဆွေးနွေးမှုတွေဖြစ်ဖို့ကမ်းလှလာဖို့ကိစ္စတွေကိုကျမတို့ကအဓိကထားပြီးဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲမှာလူသားချင်းစာနာမှုဆိုင်ရာထောက်ကူပေးရေးကိစ္စမှာ EAO ရဲ့အနေနဲ့ပူးပေါင်းဆောင်ရည် NCA အဖြစ်အစချုပ်ဖက်ဒရယ်ပြည်ထောင်စုနဲ့ကိုယ်ပိုင်ပြည်ထောင်ငွေရရှိရေးစတဲ့အရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းပြောပါတယ်အာဆီယံထုကူစလေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့တန်းသာလက်နက်ကင်ဖွဲ့ခုနှစ်ဖွဲ့ရဲ့ကူစလေတွေဟာဒုတိယဗိုလ်ချုပ်ကြီးရာပြီးဦးဆောင်တဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီနိုင်ရေးဖော်ဆောင်မှုညီနိုင်ရေးကော်မတီနဲ့အလို့သဘောတွေ့ဆုံပြီးတော့နိုင်ငံရေးဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့အာဆီယံထုတန်မှန်နဲ့တွေ့ဆုံခဲ့တဲ့တန်းသာလက်နက်ကင်ကူစလေဖွဲ့ကတော့ကီယန်ညီနိုင်ရေးကောင်စီ KNU KNLPC ကဒေါက်တာနော့ကပေါ်ထုကဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။တယောက်လာတဲ့ EAO ခုနှစ်ဖွဲ့ဟာ NCA ဖြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားပြီးတော့လက်ရှိအစ်စ်ကောင်စီနဲ့ညီညီဆွေးနွေးနေကြတဲ့ဖွဲ့တွေလည်းဖြစ်ပါတယ်။ ASEAN ထုတ်တမန်ဟာမလက်ဖြန်ကြရင်တော့ရန်ကုန်မြို့မှာနိုင်ငံရေးပါတီ၉ပါတီနဲ့တွေ့ဆုံဖို့ရှိနေပါတယ်။အထူးတမန်ဟာပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့ဘူးပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်လာတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်ဖို့ ASEAN ရဲ့ဘုံသဘောတူညီချက်အရ ASEAN ထုကူစလေဆိုတာဖြစ်လာတာပါ။မြန်မာစစ်ကောင်စီဘက်ကတော့အာဆီယံထုကူစလေကိုပူးပေါင်းဆောင်ရွက်မယ်လို့ကတိပြုထားတယ်လို့ပဲအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလည်းအကောင့်ထည့်ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအာဆီယံဘက်ကတော့ဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံစစ်ညက်အစည်းအဝေးတွေမှာစစ်ကောင်စီကိုကူစားပြုတယောက်ခွင့်ပိတ်ပင်ထားပါတယ်ခင်ဗျာ။